ပေါ့ယဟမင်းကြီးဖရန်စစ်စီကမြန်မာပြည်ကြီးစင်ပြည်ဆောင်ပြီးမကြခင်မှာပဲမြန်မာပြည်ရဲ့ကက်သလစ်သာသနာဂိုင်းချုပ်ဆရာတော်ကာဒီနယ်ချာဘိုဟာကချင်ပြည်နယ်မြစ်ကြီးနားဒေသကိုသွားရောက်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေနဲ့သွားရောက်တွေ့ဆုံခဲ့ပါတယ်Cardinal Charles Bo ha သူရဲ့မြစ်ကြီးနားခီးစဉ်အတွင်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့တွေ့ဆုံပြီးစစ်ဘေးဒုက္ခသည်တွေနေရပြန်နိုင်ရေးဦးစားပေးဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်ချစ်ချင်းမြတ်တာနဲ့ညီချင်းချင်းဆိုတဲ့သတင်းစကားနဲ့အတူပုတ်ယဟန်းမင်းကြီး Francis မြန်မာပြည်ကိုလာရောက်ခဲ့ပြီးမကြာခင်မှာပဲကက်သလစ်ဘာသာဝင်တွေများတဲ့ကချင်ပြည်နယ်ကိုမြန်မာနိုင်ငံကက်သလစ်သာသနာဂိုင်းချုပ်ဆရာတော် Cardinal Charles Bo တွားရောက်နေပါတယ်မြကြီးနားမြို့ကိုဒီဇင်ဘာ17ရက်နေ့ကတပတ်ကြာခီးနဲ့ရောက်ရှိနေတာဖြစ်ပါတယ်။ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘိုဟာသူ့ရဲ့ကချင်ပြည်နယ်မြကြီးနားခီးစဉ်အတွင်းမြကြီးနားမြို့တဝိုက်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့သလိုအခုတပတ်သတင်းကူညီနေမှာတော့မြကြီးနားမြို့စိန့်ကိုလံပန်ဖျားเจ้าမှာမစ္စတာတရားဟောကြားမှာဖြစ်ပါတယ်။ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘိုရဲ့မြကြီးနားခီးစဉ်နဲ့ပတ်သက်ပြီးမြကြီးနားဂိုင်းအုပ်သာသနာရဲ့လူမှုဆက်သွယ်ရေးတာဝန်ခံကိုဂျွန်ဆိုင်းလက်အောင်ကအခုလိုပြောပြပါတယ
်သူရောက်ပြီးတဲ့နောက်မှာမြောက်ပိုင်းတိုင်းမူလာတွေ့သွားတယ်ပြီးတော့မြစ်နာမြို့တဝိုက်မှာရှိတဲ့ဒီစစ်ဆောင်ဒေသတွေကိုသူကလိုက်လံပြီးမှခွန်အားပေးတာတွေရှိတယ်ပြီးတော့တနေ့အတွင်းဒီမြစ်တုံတောင်ပြောင်းရွှေ့ခံရတဲ့ဘာသာသူတွေနဲ့တွားပြီးမှပြုဆောင်တာရှိတယ်ဟိုနောက်ဆုံးအနေနဲ့သူအခုဒီလာမဲ့တနေ့ကနေနေ့မှာကျတော့စင်ကလုံပန်ကတ်တရယ်ကျောင်းတော်မှာသူ့ရဲ့လူထုမိသားကိုသူပြုလုပ်သွားမှာပေါ့
ကာဒီနယ်ချားစ်ဘိုဟာဒီဇင်ဘာ13ရက်နေ့ကကက်သလစ်ဘာသာဝင်2000နီးပါးနေထိုင်တဲ့မိုင်းနာကြီးရွာစိန့်ဂျိုးဆပ်ကက်သလစ်စစ်ဆောင်စခန်းကိုတွားရောက်ခဲ့ပြီးပုတ်ယဟန်းမင်းကြီးကိုစားစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွေ့ဆုံခွန်အားပေးခဲ့ပါတယ်ဒီဇင်ဘာ12ရက်နေ့ကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်ညီညီဆွေနဲ့တွေ့ဆုံခဲ့ပြီးငင်းချင်းကြီးရရှိရေးနဲ့စစ်ဘေးရှောင်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဦးစားပေးဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်
သူရဲ့တိဆုံမှုအပြီးမှာဒီမိကနာကျွန်တော်ဆရာတော်ရဲ့ဒီတည်င်းစာရှင်းလင်းမှုအရာပြောမယ်ဆိုတော့အဓိကအနေနဲ့ကျတော့အခုအချင်းဒီတည်င်းစစ်ကျင်းပြီးမှာဖြစ်တဲ့ဒီမင်းဆိုင်ရင်းနဲ့ပတ်သက်ပြီးမှာပေါ့အဓိကဒီမှာပြောသွားတာရှိတယ်ပြီးတော့နောက်တစ်ဆန့်အနေနဲ့ကျတော့တချို့စစ်ဆောင်တွေဆိုရင်တော့သူတို့ဒေတာသူတို့ကျေးရွာမှာစိုက်ပွဲမဖြစ်တဲ့နေရာတွေရှိပြီပေါ့ဒါပေမဲ့သူတို့ကပြန်ခွင့်မရှိသေးတဲ့အချိန်တွေမှာပြန်ခွင့်ပေးဖို့ပေါ့ဆရာတော်ဘက်ကနေသူကစိုက်သွင်းသွားတာရှိတယ်ပြီးတော့ဒီတိုင်းမူခက်ကနေကကြတော့အခုတို့လုံနေတဲ့ NCA လမ်းကြောင်းနဲ့ပတ်သက်ပြီးမှအနည်းစင်ပေါ့လေအဲ့ဒါပြောသွားကြတယ
်ပူယဟန်းမင်းကြီး Francis မြန်မာပြည်ကိုလာရောက်ပြီးမကြာခင်မှာပူယဟန်းမင်းကြီးကိုစားကာဒီနယ်ချားစ်ဘိုကိုရိုင်းကချင်ပြည်နယ်ကိုလာရောက်တဲ့အပေါ်ဝမ်းသာပီတိဖြစ်တယ်လို့ကိုဂျွန်ဆိုင်းလက်အောင်ကပြောပါတယ
်မမျိုးလေးတဲ့ကိုသူရောက်ရှိလာတဲ့အတွက်ကြောင့်မို့သူခေါ်လို့ပဲဖြစ်ဖြစ်သူရောက်လာတဲ့အတွက်ကြောင့်မို့ဒီသာသနာကနေကျွန်တော်တို့အားလုံးအရန်ကိုဝန်တာဒီဒီဖြစ်နေတယ်ပေါ့ကိုရန်ကြီးကိုယ်တိုင်ရောက်မလာနိုင်တဲ့အတွက်ကြောင့်မို့ဒီကာဒီနယ်ချားစ်ဘိုကိုသူကဒီလွတ်လိုက်ခြင်းနဲ့ဖြစ်တယ်ဆိုပြီးမှကျွန်တော်ကလည်းအဲ့လိုခံယူပါတယ်ဒီစစ်ဆောင်တွေမှာကာဒီနယ်ချားစ်ဘိုမိကြခဲ့တဲ့တရားတွေကိုသူပြောခဲ့တဲ့စကားတွေကိုပြန်ကောက်လို့ယူမယ်ဆိုရင်လည်းသူကိုရန်ကြီးအဓိကမှာသားသွားခဲ့တဲ့ဒီအကြောင်းတွေကိုပဲသူပြောဖြစ်ကြများတယ်ကိုရန်ကြီးရဲ့ညွန်တက်ချက်လည်းပါလိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်တယ်
ပိုယဟန်းမင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းမှာမြန်မာပြည်ကို၃ရက်ကြာလာရောက်ခဲ့စဉ်ကလည်းပဋိပက္ခဒေသတွေမှာနေထိုင်နေကြတဲ့ကက်သလစ်ဘာသာဝင်တွေကိုတီးခံခွင့်လွှတ်ကြဖို့ပြောကြားခဲ့သလိုမြန်မာပြည်အနာဂတ်အတွက်ငြိမ်းချမ်းရေးကိုရှေ့ရှုဖို့အဓိကတိုက်တွန်းခဲ့တာလည်းဖြစ်ပါတယ်ရှင်